ဣသရေလကသိမ်းယူထားတဲ့ဂျော်ဒန်မြေနောက်ဖက်ခံဒေသမှာတော့ကာဇင်းကိုဣသရေလကလေကြောင်းတိုက်ခိုက်မှုအတွင်းမှာပါလက်စတိုင်း9ယောက်သေဆုံးသွားတယ်လို့ဣသရေလနဲ့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။ဂျော်ဒန်မြေနောက်ဖက်ခံရဲ့မြောက်ပိုင်းထူခရမ်မြို့အပြင်ဘက်မှာစစ်သွေးကြွား9ယောက်စီးလာတဲ့ကားကိုဣသရေလစစ်တပ်ကဒီနေ့မနက်ပိုင်းကတိုက်ခိုက်ခဲ့တာဖြစ်ပါရယ်။အဲ့လူ9ယောက်ဟာတိုက်ခိုက်မှုအတွင်းသေဆုံးခဲ့ပြီးတော့ရုပ်လောင်းတွေကိုတော့အနီးနားကထူခရမ်စေယုံကိုတည်ဆောင်သွားခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကနောက်ပိုင်းမှာအတည်ပြုပါရယ်။သေဆုံးသွားတဲ့သူတွေထဲကရုပ်အလောင်း၄ခုကတော့ပောက်ကွဲမှုကြောင့်မီးလောင်ပြီးဘသူဘဝဖြစ်တယ်ဆိုတာမမှတ်မိနိုင်လောက်အောင်ဖြစ်သွားခဲ့တယ်လို့ပါလက်စတိုင်းရဲ့တရားဝင်သတင်းအေဂျင်စီ WAFA ကပြောပါရယ်။ဆီးရီးယားနိုင်ငံကနေလေဗနွန်နိုင်ငံထဲကိုဝင်လာတဲ့ truck ကားတန်းကိုဣသရေလကတိုက်ခိုက်ခဲ့တယ်လို့လေဗနွန်နိုင်ငံကဒီ Hezbollah အဖွဲ့နဲ့နီးစပ်တဲ့သတင်းရင်းမြစ်တွေကတောက်ချာနေနောက်ပိုင်းကပြောပါရယ်။ဒီဆီးရီးယားနဲ့လေဗနွန်နယ်စပ်ကအစာရက်အလီဒေတာမှာစီတင်လာတဲ့ truck ကားတန်းကိုပြစ်မှတ်ထားပြီးတော့ဣသရေလကလေကြောင်းကနေ၃ကြိမ်ပစ်ခတ်ခဲ့တာကြောင့်ဆီးရီးယားရင်မောင်းတအူလဲဒဏ်ရာရသွားခဲ့တယ်လို့အဲ့ဒီသတင်းရင်းမြစ်က AFP သတင်းဌာနကိုပြောပါရယ်ခင်ဗျာ။